This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ6မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝအဘီစစ်အာဏာရှင်ဘီတို့ကနေကင်ဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယို UNG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2024ခုနှစ်ဒီဇင်ဘာလ28ရက်နေ့ရေဒီယို UNG ရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့Radio NUG ရဲ့စစ်ရေးသတင်းကောက်နှုတ်ချက်ကိုလူဦးနိုင်မှဖက်ချန်းတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ28ရက်နေ့မနက်ပိုင်း Radio NUG စစ်ရေးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့လူဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ ARPDF အမှတ်29ဗျူဟာပြည်သူ့ကာကွယ်ရေးတပ်မတော်စတင်မိတ်ဆက်တဲ့တရင်ကိုတင်ပြပေးပါမယ်။ ARPDF အမှတ်29ဗျူဟာပြည်သူ့ကာကွယ်ရေးတပ်မတော်စတင်မိတ်ဆက်ခဲ့တယ်လို့သိရပါတယ်။ဒီဇင်ဘာလ29ရက်နေ့ ARPDF အမှတ်29ဗျူဟာကထုတ်ပြန်ကြေညာပါတယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသအမှတ်1စစ်ဒေသခွဲတိုင်းစစ်ဌာနအေယာဝတီတိုင်းအမှတ်29ဗျူဟာတနီ ARPDFအယဝရီ PDF ဟာအမိန့်နာခံမှုကောင်းသောစစ်စည်းကမ်းကောင်းမွန်သောတိုက်ခိုက်ရေးစွန့်ရည်မြင့်မားသောတပ်မှုများရဲဘော်များဖြင့်စနစ်တကျဖွဲ့စည်းထားသောပြည်သူ့ကာကွယ်ရေးတပ်တစ်ခုဖြစ်တယ်လို့ဖော်ပြထားပါသည်။တိုက်ရိုက်ခိုက်ရေးအတွေ့အကြုံအတန်အသင့်ရရှိထားပြီးမြန်မာပြည်သူတရက်လုံးမှယုံကြည်အားကိုးရသောတပ်တစ်ခုဖြစ်အောင်ကြိုးပမ်းဆောင်ရွက်နေတယ်လို့ဆိုပါသည်။ ARPDF အမှတ် 29 ဗျူဟာ Facebook Page မှာတဆင့်မိမိတို့ဗျူဟာရဲ့လှုပ်ရှားဆောင်ရွက်မှုမတန်းတချို့နဲ့အလူရှင်များရဲ့ချွေးနှဲစာများမှတဆင့်ထောက်ပို့ပေးနေမှုများကိုတိကျသောစာရင်းများဖြင့်ထုတ်ပြန်ပေးခြင်းထောက်ပို့အလူရှင်များထံသို့လည်းမတန်းဂုံပြူလွာများကိုပြန်လည်ပေးပို့ခြင်းတို့အပြင်စည်ရေးသတင်းများနဲ့ထုတ်ပြန်တင်သောသတင်းများကိုအချိန်နဲ့တပြေးညီအတိပေးထုတ်ပြန်ပေးသွားမယ်လို့ဆိုထားပါရခင်ဗျာဆက်လက်ပြီးမင်းတပ်မျိုးခလာရ294မှစစ်ရှုံးပြီးစကန်းဆုံးခွာထွက်ပြေးလာသူစစ်ကောင်စီတပ်သားများနဲ့မိသားစုဝင်12ဦးကိုဖမ်းမိတဲ့တရင်ကိုတင်ပြပေးပါမယ်။ချင်းပြည်နယ်မင်းတပ်မျိုးခလာရ294မှစစ်ရှုံး၍စကန်းဆုံးခွာထွက်ပြေးလာကြတဲ့စစ်ကောင်စီတပ်သားများနဲ့မိသားစုဝင်12ဦးကိုဖမ်းဆီးထိန်းသိမ်းထားကြောင်းဗျူဟာ81ရောဗျူဟာမှတရင်ထုတ်ပြန်ထားပါရယ်။ဖမ်းမိသူများမှာတပ်သားခိုင်မင်းအောင်တာဝန်ဗိုလ်မြင့်ဆောင်တာဝန်ဗိုလ် 926896 တပ်သားဝင်းနိုင်စုတာဝန်ဗိုလ်မြင့်ဆောင်တာဝန်ဗိုလ်124289ဒုတာကတန်စင်ထွန်း393968တာကဆန်ဦးတာဝန်ဘူမြင်းဆောင်တာဝန်ဘူ133889ဒုတာကအောင်မျိုးထွန်းတာဝန်ဘူမြင်းဆောင်481493တက်သားကျော်စင်လက်တာဝန်ဘူမြင်းဆောင်တာဝန်ဘူ900194စန်တာဝင်းမိခိုနဲ့ကလေးဖြစ်သူဇော်မျိုးထက်ထဏီဝင်းတန်စင်ထူဇော်မျိုးလိုင်တာဝန်ဘူမြင်းဆောင်969932လီဂျီတာဝန်ဘူးတာဝန်ဘူး125295တို့ဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီဖေကုံမျိုးနဲ့ပီကင်းစေးအနီးလေချောင်းတိုက်ခိုက်မှုကြောင့်စစ်ရှောင်းနှစ်ဦးထိခိုက်ဒဏ်ရာရတဲ့တဲ့တင်ကိုတင်ပြပေးပါမယ်ဒီဇင်ဘာလ28ရက်နေ့ညနေ3:20အချိန်မှာဖေကုံမျိုးနဲ့ပီကင်းကျေးရွာစေးအနီးကိုစစ်ကောင်စီတပ်ကကြက်တိုက်လေးရင်ဖြင့်ပေါင900ဘုံနှလုံးကျေးချမှုကြောင့်စစ်ရှောင်းနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသသတင်းများအရသိရပါတယ်။လူနေထူထပ်တဲ့ပီကင်းစေးအနီးနားကိုကျဲချမှုကြောင့်နေအိမ်၅လုံးပျက်စီးခဲ့ပြီးထိခိုက်သူ၂ဦးမှာအသက်80ကျော်အရွယ်အဖွားအိုတဦးနဲ့အသက်20ဝန်းကျင်အရွယ်လူငယ်တဦးတို့ဖြစ်တယ်လို့သိရပါတယ်။အဖွားအိုကနှထင်ကိုထိသွားပြီးတော့လမ်းမှာဖြတ်သွားတဲ့လူငယ်တဦးကတော့လက်တစ်ဖက်ထိသွားကာ၂ယောက်လုံးကိုဆေးရုံသို့ပို့ထားတယ်လို့သိရပါတယ်ခင်ဗျာ။ ဆက်လက်ပြီးဂန်ဂောခလာယ50တက်ကလက်နက်ကြီး3ချက်ရန်တမ်းပစ်ခတ်မှုကြောင့်အမျိုးသမီး2ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဒီဇင်ဘာလ29ရက်နေ့ညနေ3နာရီခန့်မှာဂန်ဂောမြို့ခလာယ50တက်ထဲကစေကောင်စီတပ်သားများဟာမြစ်တာမြစ်အနောက်ဖက်ချမ်းကို122မမဟောင်ဝေစာလက်နက်ကြီးများနဲ့3ချက်ပစ်ခတ်ခဲ့ကြောင်းရောအလင်းတက်မှသတင်းထုတ်ပြန်ထားပါရ။ပြခတ်မှုအတွင်းသဟောရွာပြည်သူနေအိမ်ပေါ်လက်နက်ကြီးကြီးတလုံးကြားရောက်ပေါက်ကွဲခဲ့ပြီးတော့ကျန်းနှလုံးကလေခွင်းပြင်မှာကြားရောက်ပေါက်ကွဲခဲ့တယ်လို့သိရပါတယ်။နေအိမ်အတွင်းအမျိုးသမီး2ဦးထိခိုက်ဒဏ်ရာရရှိကာနေရာမှာပင်ပွဲချင်းပြီးတည်ဆုံသွားခဲ့ကြောင်းသိရပါတယ်။တည်ဆုံသူအမျိုးသမီးများဟာအသက်80ကျော်အရွယ်ဒေါသစီနဲ့အသက်20ကျော်ခန့်အရွယ်မတ်မီဝေတို့ဖြစ်ပြီးတော့နေအိမ်ပါပျက်စီးသွားတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးဖြူမြို့နယ်မြင်းနေကင်းကျေးရွာမှာစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ထိတွေ့တိုက်ပွဲဖြစ်အကြမ်းဖက်စစ်ကောင်စီလက်နက်ကြီးပစ်ခတ်မှုကြောင့်ပြည်သူ2ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းဖြူမြို့နယ်မျက်နီခွင်းကျေးရွာမှာစစ်ကြောင်းထိုးလာတဲ့အကြမ်းဖက်စစ်ကောင်စီတပ်နဲ့တောင်ပိုင်းစစ်တီသာအမှတ်1စစ်တီသာခွဲ PDF တပ်ရင်း3932တို့ဒီဇင်ဘာလ26ရက်နေ့မှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းတင်ထုတ်ပြန်ထားပါတယ်။ထိတွေ့တိုက်ပွဲဖြစ်ပွားနေခြင်းအတွင်ဇေယကြီးမြို့အခြေဆိုင်ခလာယ83မှလက်နက်ကြီးများရန်တမ်းပစ်ခတ်မှုကြောင့်ထန်းကုန်းကျေးရွာသို့ကြားရောက်ပေါက်ကွဲခဲ့ပြီးတော့အပြစ်မဲ့အရဲသားပြည်သူ2ဦးမှနေရာမှာတည်ဆုံးခဲ့ရပြီးတော့အသက်6နှစ်အရွယ်ကလေးငယ်2ဦးမှလည်းဦးခေါင်းမှာပြင်းထန်ဒဏ်ရာရရှိခဲ့ရတယ်လို့ဖော်ပြထားပါတယ်။အလားတူဒီဇင်ဘာလ29ရက်နေ့မှလည်းအကြမ်းဖက်စစ်ကောင်စီမှလက်နက်ကြီးများ drone များဖြင့်ဇက်တိုက်ပစ်ခတ်တိုက်ခိုက်နေပြီးတော့တရက်ကုန်းမျက်နှာခွင်းကံကလေးနှောခင်ကြီးရွာများမှအရက်သားပြည်သူများနေအိမ်အဆောက်အအုံများထိခိုက်ပျက်စီးမှုများရှိတယ်လို့သိရပါတယ်။အကြမ်းဖက်စစ်ကောင်စီကလက်နက်ကြီးများ drone များဖြင့်ကြီးရွာများကိုမကြာခဏရန်တမ်းပစ်ခတ်တိုက်ခိုက်လေးရှိပြီးတော့ဒီဇင်ဘာလ22ရက်နေ့ကစစ်ကောင်စီရဲ့ eVTOL အမျိုးအစား drone တစ်စီးကိုစစ်တောင်းမြေဝမ်းစစ်စင်ရေးတနေရာမှာတော်လှန်ရေးတပ်ဖွဲ့များကတင်စီရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီစေဘေးဆောင်ပြည်သူများကိုပြည်သူလွတ်မြောက်ရေးတပ်မတော်ကဆန်နဲ့အနှွေးထည်များဝေမျှကူညီတဲ့တဲ့တင်ကိုတင်ပြပေးပါမယ်။စေကောင်စီနဲ့တော်လှန်ရေးတပ်ဖွဲ့များတိုက်ပွဲဖြစ်ပွားနေတဲ့ဒေသတစ်ခုရှိစေဘေးဆောင်စခန်းတစ်ခုကိုပြည်သူလွတ်မြောက်ရေးတပ်မတော် PLA နိုင်ငံရေးဌာနရဲဘော်များကဒီဇင်ဘာလ25ရက်နေ့ကတွားရောက်ပြီးတော့ဆန်နဲ့အနှွေးထည်များဝေမျှကူညီခဲ့ကြောင်းတဲ့တင်ထုတ်ပြန်ထားပါရယ်။အဆိုပါစေဘေးဆောင်စခန်းမှာနိုင်ငံရေးဟောပြောပွဲပြုလုပ်ခဲ့ပြီးတော့ရဲဘော်များကတချင်းများတီဆိုဖျော်ဖြေကစေဘေးဆောင်ပြည်သူများကိုအားပေးစကားများပြောကြားခဲ့တယ်လို့သိရပါရယ်ခင်ဗျာ။ဆလဘီတပိတ်ချင်းပါကဖာမမီတာ9000အရှိကြောက်ချောလန်ဖောက်လုပ်ပြီးစီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တပိတ်ချင်းတိုက်နယ်ပါကဖာဘူလင်းယုံတပ်ဖွဲ့ကတပိတ်ချင်းမြို့နယ်အတွင်းတနေရာမှာမီတာ9000အရှိအကျဉ်28ပေရှိလန်အားဖောက်လုပ်ပေးခဲ့တယ်လို့ပါကဖာအတန်ကဖော်ပြထားပါရယ်။အဆိုပါလမ်းဖောက်လုပ်ခြင်းကိုဒေသခံပြည်သူတွေအချင်းတူတူအတွင်းအဆင်ပြေစွာသွာလာနိုင်ရန်အတွက်မန္တလေးတိုင်းပါကဖာပြည်ဦးလွင်ခရိုင်ကိုကဲရီမှုပြည်ဦးလွင်ခရိုင်ပါကဖာစတဲ့တာဝန်ခံအဆင့်ဆင့်တို့ရဲ့ကိုကဲလမ်းညွှန်မှုတွေနဲ့အညီကြောက်ချောအဆင့်ထိပြုပြင်ဖောက်လုပ်ပေးခဲ့ခြင်းဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းကြောင့်ခါရှဲကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio NUG သောတာရှင်များရှင်အခုဆက်လက်ပြီး Radio NUG ရဲ့နောက်ဆုံးရပြည်တွင်သတင်းများကိုမြို့ဦးမှမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာမနက်ခင်ပါ2024ခုနှစ်ဒီဇင်ဘာလ28ရက်နေ့ Radio NUG ပြည်တွင်သတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့မြို့ဦးမှမှလူခွေထွန်းကားစီတရားမျှတလွတ်လပ်မြေစာရန်ပါတီရှပ်အထက်9900အမြို့နယ်လူခွင့်ရေးရာတာဝန်ခံများကဥဆောင်ကစိုးမိုးနယ်မြေများမှာဖြန့်ဝေခဲ့တဲ့သတင်းကိုဥစွာတင်ပြပေးပါမယ်2024ခုနှစ်လူခွင့်ရေးနှစ်လှုပ်ရှားမှုဖြင့်မြို့နယ်ပေါင်း58မြို့နယ်တွင်လူမှုစကားဝိုင်းများပြုလုပ်ခြင်းဝန်ကြီးဌာနမှဖြန့်ဝေသောလူခွင့်ရေးပညာပေးလက်ကမ်းစာဆောင်များဖြန့်ဝေခြင်းလူခွင့်ရေးပညာပေးရုပ်သံပြသခြင်းစီတန်းဆန္ဒထုတ်ဖော်ခြင်းအစရှိတဲ့လှုပ်ရှားမှုများကိုဆောင်ရွက်နိုင်ခဲ့တယ်လို့ဒီဇင်ဘာ29ရက်လူခွင့်ရေးဆိုင်ရာဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်ဒါအပြင်လူခွေရထွန်းကားစီတရားမျှတလွတ်လပ်မြေစာရန်ပါဒီရှက်အထက်9900အာမြို့နယ်လူခွေရရတာဝန်ခံများကဦးဆောင်ပြီးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့များဒေသခံရပ်ဘက်အဖွဲ့အစည်းများနဲ့ပူးပေါင်းပြီးဖြန့်ဝေခဲ့တယ်လို့သတင်းရရှိပါတယ်ရှင်မွန်နိုင်ငံရေးကိုစိုးစွီပြားရည်စိန်ဖက်ဒရယ်လက်ကတ်အတွင်ကြားရောက်မသွားစေရေးမူလငယ်များအလုံးစန့်ကျင်လှုံ့ဆောင်းသွားကြရန်73ချိန်မြောက်မူလငယ်နေတွင် NRF တောင်းဆိုတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်ဖက်ဆစ်အာဏာရှင်စနစ်ဆက်လက်အမြင့်တွယ်နိုင်စေရေးအတွက်တခုတည်းသောထွက်ပေါက်ဖြစ်တဲ့ အတူရံရွေးကောက်ပွဲအကောင်အထည်ပေါ်ပြင်းမြောက်လာစေရွေမွန်ဒေတာသည်အရေးပါသောအခန့်ခဏတွင်ပါဝင်နေလျက်ရှိတာကြောင့်ရှေးရခင်သင်ငန်းစာများကိုနှီးယူပြီးမွန်နိုင်ငံရေးကိုစရုပ်စုရဲ့ပြားရည်စိန်ဖက်ဒရယ်လက်ကွယ်အတွင်းရှားရောက်မသွားစေရန်မူလငယ်များအားလုံးစန့်ကျင်လှုံ့ဆော်သွားကြရန်73ချိန်မြောက်မူလငယ်တွေတွင်ရမညဖက်ဒရယ်အင်အားစုသည့် NRFF မှသတင်းထုတ်ပြန်ထားပါတယ်မူလငယ်များအားလုံးမွန်ပြည်လူမျိုးရေးနဲ့ကိုပိုင်ပြားထန်းခွင့်အတွက်စစ်ကောင်စီကိုတွန်းလှန်နေတဲ့မွန်ဒေါ်လိုင်းအင်အားစုများတွင်တဆွမ်းရာကဏ္ဍမှထက်တဲ့ဝင်ဝင်တိုက်ပွဲဝင်ဆောင်ရွက်သွားကြရန်နဲ့ပတ်မိုးကူညီသွားကြရန်ဆိုထားပါတယ်အလားတူမွန်တို့ရဲ့လူမျိုးစုနဲ့အမျိုးသားအယူဆအတွင်တုံးဝင်အမြင့်တွင်လာသောအာဏာရှင်စနစ်နဲ့မဟာလူမျိုးကြီးဝါဒတို့ကိုမူလငယ်များအလုံးတွန်းလှန်ကြပြီးတွတ်တက်သောအမျိုးသားအယူဆများဖြင့်လွတ်လပ်သောမွန်ပြည်အားတိစောက်သွားကြရန်တောင်းဆိုထားပါတယ်။ဒါ့အပြင်2025ခုနှစ်တွင်ပြုလုပ်မဲ့အတူရံရွေးကောက်ပွဲပောင်းဝင်ဆေးဥစုကဆက်လက်ရှင်သန်ကြီးထွားလာစေမယ့်ရည်ရွယ်များကိုမူလငယ်များအလုံးစန့်ကျင်သွားကြရန်ဆိုထားပါတယ်။1946ခုနှစ်ဒီဇင်ဘာလ28ရက်နေ့တွင်ကိပညာတတ်မူလငယ်များစုဖွဲ့ပြီးမူလငယ်ညီလာခံတရက်ကျင်းပခဲ့ခြင်းကိုအစွဲပြုဟာ2012ခုနှစ်တွင်ကျင်းပသောမူလငယ်တွဲဆောင်ပွဲမှစတင်ကျင်းပခဲ့တဲ့မူလငယ်များနေ့သည်73နှစ်ပြည့်မြောက်ခဲ့ပြီဖြစ်တယ်လို့ဖော်ပြထားပါတယ်။အာနာရှင်ခေတ်ဆက်ဆက်ဆွန့်လွတ်အသက်ပေးခဲ့ကြသောမွန်တော်လိုင်းကောင်းဆောင်များနဲ့အညာဒရမူလငယ်များကိုဂုဏ်ပြုဥညွတ်လျက်ရှိပြီးအာနာရှင်စနစ်ဟူသည်မအမြင့်ပြတ်ချေမွေးရင်နဲ့ဖရယ်ပြည်တော်စုတိဆောက်ရေးတို့အတွက်ဥလံမတုံဆက်လက်တိုက်ပွဲဝင်သွားမယ်လို့ကတိပြုအပ်ပါကြောင်းထုတ်ပြန်ထားပါတယ်ရှင်။အာဆီယံသည်မြန်မာစစ်အုပ်စုကိုသာအကာအကွယ်ပေးနေတယ်လို့ဆိုတဲ့သတင်းကိုဆက်လက်တင်ပြပေးပါဦးမယ်။အာဆီယံသည်မြန်မာနိုင်ငံရဲ့အကြက်တဲကိုအားလုံးပါဝင်သောဖြည့်ရှင်းနည်းဖြင့်ဖြည့်ရှင်းမည်ဆိုတော့လဲမြန်မာစစ်အုပ်စုကိုသာအကာအကွယ်ပေးနေကြောင်း Blood Money Campaign MM မှရေးသားဖော်ပြထားပါတယ်။2021ခုနှစ်စစ်အုပ်စုအာဏာလုယူပြီးနောက်အာဆီယံသည်မြန်မာနိုင်ငံရဲ့ဖြည့်ရှင်းရန်ဘုံသဘောတူညီချက်၅ချက်ကိုထုတ်ပြန်ခဲ့တော့လဲမြန်မာနိုင်ငံစစ်အုပ်စုသည်အာဆီယံဘုံသဘောတူညီချက်၅ချက်ကိုစာရွက်သဖွဲ့သားမှတ်ယူထားပြီးတစ်ချက်မှပင်မလုပ်ခဲ့ဘူးလို့ဖော်ပြထားပါတယ်။ယခုနှစ်2024ခုနှစ်တိုင်အာဆီယံ၏ဘုံသဘောတူညီချက်၅ချက်သည်အောင်မြင်နိုင်စွာအလင်းမရှိသည်ကိုမျက်ဝါးထင်ထင်မြင်တွေ့နေရတော့လေ။အာဆီယံသည်ထို၅ချက်ကိုသာဆက်လက်အကောင့်ထည့်ဖော်မယ်လို့2024အောက်တိုဘာ9ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။အာဆီယံသည်အကြမ်းဖက်သက်ပြမှုဆရာဆွေးမှုများစွာကျူးလွန်နေတဲ့မြန်မာနိုင်ငံစစ်အုပ်စုနဲ့တာမန်ထိတွေ့ဆက်ဆံခြင်းမျိုးမဟုတ်ပဲ2024အောက်တိုဘာလမှာကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးများတွင်မြန်မာကိုယ်စားပြုအဖြစ်တက်ရောက်ခွင့်ပြုခြင်းအောက်တိုဘာလတည်းတွင်ပင်အာဆီယံ၏ APOL ညီလာခံကိုစစ်အုပ်စုအားအင်ရှင်အဖြစ်ကျင်းပခွင့်ပေးပြီးအာဆီယံနိုင်ငံများမှကိုယ်စားလှယ်များတက်ရောက်ခြင်းနိုဝင်ဘာလ9ရက်နေ့တွင်အာဆီယံအဖွဲ့ဝင်ထိုင်း၊ဗီယက်နမ်၊လာအို၊ကမ္ဘောဒီးယားနိုင်ငံတို့မှဆရာဆွေခေါင်းဆောင်မင်းအောင်လှိုင်ကိုအေရီကျောက်ဖျားမဲခေါင်စီးပွားရေးပူးပေါင်းဆောင်ရွက်မှုမဟာဗျူဟာဥက္ကဋ္ဌအဖြစ်ခန့်အပ်ခြင်းစတဲ့နိလမ်းမျိုးစုံဖြင့်တရားမဝင်အာဏာလုယူထားသည့်အကြမ်းဖက်ခေါင်းဆောင်ကိုတရားဝင်မှုများစွာဖြင့်မြန်မာကိုယ်စားပြုခွင့်ပေးနေတယ်လို့သိရပါဗျ။ဒါအပြင်အာဆီယံဖွဲ့ဝင်နိုင်ငံများဖြစ်တဲ့ထိုင်းနိုင်ငံမှာမြောက်လိုင်းစစ်အုပ်စုကိုလန်ဒန်နဲ့ဆက်ဆက်ပစ္စည်းများဒေါ်လာတန်120ကျော်ဖို့တင်ပို့ရောင်းချပေးခြင်းနဲ့စင်ကာပူနိုင်ငံမှဒေါ်လာ10တန်းကျော်ဖို့တင်ပို့ရောင်းချခြင်းတို့သည်၎င်း၊ဗီယက်နမ်နိုင်ငံသည်နိုင်ငံတကာပိတ်ဆို့မှုများမှစစ်အုပ်စုအနေဖြင့်လေယာဉ်စီကိုရှောင်လွှဲဝယ်ယူနိုင်ရန်ဗီယက်နမ်စိတ်ကမ်းများအသုံးပြုခွင့်ပေးခြင်းသည်၎င်းအစရှိသဖြင့်မြန်မာပြည်တွင်ဆေးရဆုမှုများတွင်ကြံရပါအဖြစ်ပါဝင်နေကြပါတယ်။တစ်ဖက်တွင်မူအာဆီယံနေဖြင့် NUG NUCC EAO စကဲ့သို့သောမြန်မာကိုယ်စားပြုနိုင်သူများကိုမူအလူသဘောသာတွေ့ဆုံခဲ့ကြသည်မှာအာဆီယံ၏အားလုံးပါဝင်သောရေရှည်တည်တံ့ခိုင်မြဲသည့်ငြိမ်းချမ်းသောဖြစ်ချင်းချက်ကိုလုံလုံသွေးဖက်လျက်ရှိတယ်လို့ဆိုပါတယ်။ဒါ့အပြင်အာဆီယံသည်မြန်မာပြည်သူများကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများပေးအပ်ရမှာလဲပြည်သူများထံအမှန်တကယ်ရောက်ရှိနိုင်သည့်နည်းလမ်းကိုရှာဖွေဖြေရှင်းရမယ့်အစားစီအုပ်စုလောက်ခံလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲညီအားချထားရေးဝန်ကြီးဌာနပါဝင်နေသော AHA စင်တာကပေးအိတ်နေသည့်အတွက်ထို့အကူအညီများအလုံးကိုစီအုပ်စုကစိတ်ကြိုက်ချေလည်လျက်ရှိတာကြောင့်လက်တွေ့တွင်မူပြည်သူထံမရောက်ရှိဘဲအာဆီယံမှပေးသောငွေကြေးအပါအဝင်အကူအညီများသည့်လူသားချင်းစာနာထောက်ထားမှုအကူအညီများမဟုတ်နေဘဲမြန်မာပြည်သူများအသက်ဖြတ်နေသည့်သွေးစွန်းငွေများသာဖြစ်နေတယ်လို့ဖော်ပြထားပါတယ်။အာဆီယံသည်ပြည်သူလူထုလိုလားသောမြန်မာနိုင်ငံရေးကိုအမှန်တကယ်ဖြည့်ရှင်းပေးရန်ထက်နိုင်ငံတကာရာဇဝတ်တရားရုံး ICC ရှေ့နေကြမှာဖန်ဝရန်ထုတ်ရန်လျှောက်ထားမှုကြေညာချက်ထောက်ပြန်ခြင်းခံထားရတဲ့ဂျမတ်စီကောင်းဆောင်မင်းအောင်လှိုင်နဲ့၎င်းတို့စေအုပ်စုကတရားဝင်မှုပေးရန်ထိတွေ့ဆက်ဆံလျက်ရှိပါတယ်ရှင်။ရှမ်းမြောင်နယ်ဆက်ဆက်ဒေသများ၌ထိန်းချုပ်ခံထားရသောတရုတ်စီမံကိန်း73ခုရှိတဲ့တရင်ကိုလည်းတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းအပဝင်ဆက်ဆက်နေတဲ့မြန်မာနိုင်ငံလေပိုင်းဒေသတွေမှာတရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်း23ခုရှိတဲ့နဲ့73ခုကို 2024ခုနှစ်ဒီဇင်ဘာလ24ရက်နေ့အထိအချက်လက်တွေအရတိုင်းသာလက်နက်ကိုင်ဖွဲ့ EOS တွေကအပြည့်အဝထိန်းချုပ်ထားကြောင်း Institute for Strategy and Policy မြန်မာမှသတင်းထုတ်ပြန်ပါတယ် EOS များနဲ့ PDF များကထိန်းချုပ်ထားတဲ့တရုတ်စီမံကိန်း73ခုမှာမူဆက်နယ်ဆက်စီးပွားရေးပူးပေါင်းဆောင်ရွက်မှုဆောင်ကွန်လွန်ဆက်ကွန်လုံတရာချင်းရွှေဟော့နယ်ဆက်စီးပွားရေးပူးပေါင်းဆောင်ရွက်မှုဆုံးနောင်ဖဆက်လန်ချန်မဲခေါင်တဘာဝဘေးကယ်ဆယ်ရေးပစ္စည်းတို့လောက်ရုံနဲ့စင်တာခရောင်းဘီလက်မြေဆက်ရုံဆင်းရွှေလီတကြားဆက်ရုံဂုတ်ထိတ်တရာနဲ့လမ်းသစ်စီမံကိန်းဆင်းရွှေလီနှစ်တကြားဆက်ရုံဆင်းရွှေလီသုံးတကြားဆက်ရုံအဲလ်ဖာဘီလက်မြေဆက်ရုံတို့ဖြစ်ကြပါတယ်ရက်မြေနဲ့မြောက်ပိုင်းအတွင်းကတရုတ်မြန်မာရေနံနဲ့တဘာဝတံငွေပိုင်လိုင်းနယ်ဆက်ဖြတ်ကျော်တအားလိုင်းနဲ့ပြည်ပြည်ဆိုင်ရာကုန်းတွင်းရေကြောင့်ကုန်သွယ်ရေးစင်းကြံသည့် ILSDC အပါအဝင်မူဆယ်မန္တလေးရထားလမ်းနဲ့ကုန်သွယ်ရေးလမ်းကြောင်းတွေကိုလည်း EAOS တွေကတစိုက်တစ်ပိုင်းထိန်းချုပ်ထားပါတယ်ရှင်ခုနောက်ဆုံးတင်ပြမယ့်သတင်းကတော့အဖွားဖြစ်သူဒေါခင်ကြီးကွယ်လွန်ခြင်း36နှစ်ပြည့်တွင်မြေဖြစ်သူ Kim Harris မှာရှိခိုးကြောတဲ့သတင်းပဲဖြစ်ပါတယ်ဒီဇင်ဘာလ29ရက်နေ့မှာမြန်မာနိုင်ငံအတွက်ရောဒေါအောင်ဆန်းစုကြည်အတွက်ပါဆန်းပြူစရာဖြစ်ခဲ့တဲ့အဖွားဖြစ်သူဒေါခင်ကြီးကိုရှိခိုးကာရပြုကြောခဲ့ကြောင်းမြေဖြစ်သူ Kim Harris ကိုကိုထိန်လင်းမှာလူမှုကွန်ရက်မှာဝေမျှခဲ့ပါတယ်1989ခုနှစ်ကျွန်တော်အသက်10နှစ်မှာရန်ကုန်ပြန်ခဲ့တယ်ဖဖွားကကြီးမှုပြီးဖဖေမေမေတို့ကရှင်ပြုတ်ပေးခဲ့ပါတယ်ကိုရင်ဝေးရပါတယ်နောက်သိမ့်မကြတဲ့ကာလ1988မှာဖဖွားမကျန်းမာလို့မေမေဖဖွားစီကိုပြန်ရောက်သွားခဲ့တယ်လို့ငယ်ဘဝအကြောင်းကိုပြောဆိုထားပါတယ်88အရေးခင်ကြီးဖြစ်တယ်1998ဒီဇင်ဘာလ29ရက်မှာဖဖွားဆုံးပါတယ်လူစုလူဝေးမလုပ်ဖို့တင်းကျပ်ထားတဲ့ဆေးဥချုံရဲ့ဥပဒေကိုအာခံပြီးပို့ဖို့နဲ့ဖွားဖွားကိုချစ်တဲ့မြမပြည်သူတွေအများကြီးဟာဖွားဖွားစာပနကိုလိုက်ပို့ကြပါတယ်လို့ရေးသားထားပါတယ်ပို့ဖို့နဲ့ဖွားဖွားလိုပဲနိုင်ငံချစ်စိတ်အပြည့်ရှိတဲ့မမေဟာလည်းပြတ်သားတဲ့ဆုံးဖြတ်ချက်တစ်ခုကိုချခဲ့တယ်ကျွန်တော်တို့မိသားစုအတွက်လည်းကကြမအပြောင်းလဲအကြီးကြီးတစ်ခုဖြစ်ခဲ့ပါတယ်လို့ဒေါက်ဆန်းစုကြည်ရဲ့မြန်မာနိုင်ငံအတွက်ပေးဆက်မှုကိုရေးသားထားပါတယ်ဖွားဖွားနဲ့ပတ်သက်တဲ့အမှတ်ရစရာများဓာတ်ပုံများရှိရင်လာပြီးပြဝေပြောပြပေးပါလို့ဆိုထားပါတယ်ရှင်ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းနောက်မင်းတီဟန်နဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ရှင
် Radio Energy မှဆက်လက်တင်ပြနေပါတယ်ရှင်ဆက်လက်ပြီးကဘာတိုင်ဆုံးမောင်စစ်မုံရေးသားထားတဲ့အလောင်းစီသူဂူမြသခင်တူတူလန်တို့ဘယင်းဆိုတဲ့တယောစာကိုလွတ်လပ်နေမှတင်ဆက်ပြီးမှဖြစ်ပါရဲ့ရှင
်အလောင်းစီသူဂူမြသခင်ကျိုးတူလန်တို့ဘယင်းအလောင်းစီသူဂူမြသခင်တင်္ခါရကျုပ်စိုးအုပ်သောမရဏအကာလစစ်တပ်တစ်ခုလုံးယူကျုံးမရအပူလုံးကြွလူလုံးမလှတဲ့အတုပကိန်းဆိုင်သောအခါသမယမှာနပခါကဘုံမှုကျုပ်၃ယောက်ဒူးကလေးထောက်မျက်နှာအောက်ချကျိုးကလေးနဲ့ခွေးကလေးလိုဆွဲသွားခံရလို့ဘဝတွေလက်ကုံခါနေချိန်တုတ်တန်တစအတင်းချိုင်းဝမှာနာနာဘဝတွေကိုမတာချသလိုကြိုဆိုနေတဲ့ပိတ်တာလင်မယားပုံကတက်လာတယ်သိတယ်ဟုတ်ဖောက်တွေတစ်စီတွေပိတ်တာတွေမတာမယားလက်နာလောက်တဲ့စောက်ခွက်တွေနဲ့တရုတ်ဓာတ်ချောင်းကြီးကိုင်းငိုင်းတိုင်ငိုတိုးပုတ်တိုးမဲ့ရှုပ်စုံစုံပွားဆူငူတူငေးတေးကြက်ကလေးလေချိုးမိန်ကောင်းတုံနဲ့နှက်ထားသလိုပုံမျိုးနဲ့အတုံးမကြတဲ့ဂုံးမအိုလင်မယားအားကစားပွဲမှာမချိသွားဖြဲတော့မဖြဲနိုင်ရှာတဲ့ပုံလေးလေအခုတော့ရေကြီးမှာလေရင်ကွင်းပေါက်စအမြန်ဆောက်ကြရတနိုင်ငံလုံးတွေ့သည်မလူငယ်လူရွယ်စစ်ဘောထမ်းဖို့အိမ်တွင်းအိမ်ပအရန်တွင်းအရန်ပလိုက်ဖန်တောင်းချနေရသွေးယူသူရန်ခွေးယူသေးပန်းတွေဖာရန်ပတ်ပြောနေရပူတင်ပေါ်လှမ်းရက်လိုက်ကျင့်ဖင်ပေါ်လှမ်းရက်လိုက်တင်မကဟုတ်ကိုမင်းဒီဘောတိလှမ်းရက်လိုက်နဲ့အကန်းကြက်မိုက်တွေအိတ်တန်းပျောက်နေကြပျောက်ဆိုမြို့သိန်းကာလသမယကိုတက်သိန်းကာလသမယကိုစခန်းသိန်းကာလသမယကိုတုတ်ထငါလူရက်ကသိမ့်နေကြတဲ့သမယကြီးကိုငါပုတက်ခမားရဲ့ဥဖက်ကနေရရှာတော့တဲ့ဘဝဆိုကြီးကိုချင်းပဲကြည်လီမင်းတက်ကိုစရင်ဖြတ်ပြီးတကာလကံပက်လက်ကိုအမြန်ဆက်တက်ကြမယ်လေဆိုရောဟောကန်းတွေရောနန်းတွေပါအကြံတွက်လက်ပုံကမြို့ကိုထားပြီးထွက်သွားငပုအတွက်ဖြင့်ဘသူ့အသက်မှာအသေးမခံနိုင်ပါဗျာတဲ့ငပုရဲ့ဖြစ်ပုံကခစ်ကုန်ပြီးဆိုတဲ့သဘောနတ်တန်နှောရမယ်အချေရေအတက်မှာမွေဖက်မိတဲ့အကန်းတော်လမ်းမှာမောပန်းရေငှက်အစာပြတ်တဲ့ခွေးအိုကြောက်စရစ်တော်မားခေါင်ခေါင်မှာအတောင်ကျွတ်တဲ့ဂျိုးကြလိုရေရှာမရသေရွာကြွရမယ်အနေထားအနေအထားကမွေဖားမဟုတ်အထားအနေကဖားမွေဖားကမွေကိုခြေပြီလေရေးသူကဘာတိုင်ဆုံးမောင်စစ်မုံ တော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နှွေးဦးပါ
လာဒီနာဆင်ရမှာကတော့လင်းထက်ရေးသားပြီးကောဘလာလင်းနဲ့လင်းထက်နဲ့ကြောဒီဟာတို့တီးဆိုထားကြတဲ့တရားမျှတလွတ်လပ်ရမည်ဆိုတဲ့တော်လှန်ရေးတည်တဲ့ခြင်းဖြစ်ပါတယ်ရှင် သောတာရှင်များရှင်ဆက်လက်ပြီးရေဒီယို UNG ရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့တိုင်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုရေဒီယို UNG နဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်
ဘဘဲနောဘံမမိယိုင်ဆတ်အိခုကဲဟဲမမယ်ရီခရစ်စမတ်တလနင်ယောအုံလောမနီတူငွေသင်ခါအမ်ကလေးခမ်ဟမ်အဟိနန်ခွန်ဇုံအတန်နီယောအမုံယောကာသတ်တုံငဲဇွန်းနီယောဆုံငွေတကောအက္စကာခိုခိုအဇုံဘဲအဘငစစ်စပ်ဇင်လော့ကီတျာထမ်အဟိနောကာကမ်ဘဲလမ်လအာစင်ဘရတဟုတ်နုံတုကအနမီနောင်နောက်ဝက်ကီတျာထမ်ယာဖတ်ထုံနောကာစင်ဘရတဟုတ်ဒုအရင်းနငါဖစင်လန်ကောင်စီနောย้อมคุยเอกีเตียทางเงียนยองไว้ตัวกำอุ้งพอคู่อาซุ่มเบย์เปล่าวะประตูเมนดัดกัมเปลตอับบังเงินสิทธิ์เสบกเวติกยากักกี้พอคุมท่องเหตุการณ์กุเล็กทุ่มคำข่ายะตุท่องเหตุการณ์กุเล็กเพื่อทิ้งข้าอันเองละเงินไอ้บองทุ่งไทยหลอกยากักกี้นี้พอคู่อับบังเงิน palewa hin sitsap simok sok sok kya kak kenim palewa ang ko sitsap person khokum thong he kanam collect thum khamkha ahlek thum nebang are ka sitso e eno yo tom khot ole khang hi ang hyo kana palewa aniya be utia thang anik pawwa kak keni batum lu so tu akum khalkha akom nebang operation cp ntuktun ekiya kak keni batum lu ntuk nok sun khom ne phokip chawlata lu abang aniya be wa kak keni khamaya phak thum kanak phuya khalaya phayak phokip bekiya pyu hango nhatung e sun chembrotherhood aa yo army ydf don ole aniya tum khat wa kak keni mentam lu so tu akum khamkha akom nebang chembrotherhood sipping mingna lu ntuktun ekiya kak keni mentam lu a khalaya phanghi kana khuki black phu welu ntung nok sun khomne phakip yak phu hyokya kak kene thingkha amkulai am hebang mentam lu abang sun sipino aniya mewa kak kene ahina mentam lu ntung nok ang aa ydf yo army mungya btf mbekya ani tok wa kak kene kamplem lu a wekya sitsa person dongsen a boy ushe ntung nanga kak ki tele sipino thingkha am collect thum nabang thang anik pa wa kak kene asun kana katim lesson ctf complete ya access ctf pdf run ulo khokum thong he kanam collect thum thingkha am nem goleng hi ang tun ei le ane tok o khang he hyokya kak kene khokum thong he kanam collect phe phe kha am nep khung chimbra the hot sipping ming na le ane tok khom ne ma ki black phe chau se khau kha am nem collect khung cp no kaatim le sun aniya mewa kak kene kamplem le a ntuktun ei wai tele thang anik pa kana sitsa person nuk umang ka dongsen ei pai ole ntuk nak nanga ka ki tele chimbra the hut no tu kha am nem collect thumang thak pa kene nuk um abang kaniya be u tele phet kene kho kho abang sitsa bo uptim nak abang yo adak le federal democracy dei kho wa ya mlhai le ntuk bi wai tele chimbra the hut sibino thak pa kene chimbra the hut sibino mentat kamplem le ntuk bi le aning nang wa pho chenlen kong se no kaniyam ko ekye tele tu kha am ne mukulek phung thak pa kiya kak kene ntuk no kong ane thi son hon sak pek ki abang yo le chang chimbra the hut ya anek pek pa ki abang yam ko e ni tele thang ang aniyok u mu a kak kene sungai kinu bab ena abang nani ba uni
akum tu lu bakhoa dekung anik ua maya pok lui tiki bungyan ya song tau ilu khang aklum tiku lemboy kini khom dekung anik u maya bungyan ne sun am yukuma ani prana kaki aklum akli apelep apulum angtun aksak anghum tiareki ahine hin kukau e seulu adupsa nin heong bi pok lui tiki ani asuna phu hina kui seki songtok e angkhaw waya atuilam humat wai thukini mdekung ani uwa maya pok lui tiki bungya ne hin athanu tuk avena athi thaya tuk avena huna vekya kaki asuna thun naniwa phang yam singna ke naniya bum si wai pok lui tiki sun ku naniya he khoi ding ding wai asune sun akduma pokulu yalemso chikuk sakokini kokup eyang kho bungyan mind naniya phung khakseyong pi naniyam thei bai naphua ko aku e seta athonung ta msingna ke yamsinglu song ikki khangung naniya prawai
dikani ga ro di mya ne be radio and news ye season ni ku kitta yan na lai ba me shin myama san no chain ma ne 7 nai kwe ne ya 7 nai kwe a chain ni ma pyan le so pi cha ba so shin radio and news ku ma ne pa 7 nai kwe ma line to 16 meter 19.99 megahertz ya pa 7 nai kwe ma line to 25 meter 17.96 megahertz tu ma dai yai phan yu na sin nai ma bi shin မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများ နိုင်ငံတကာကစေတနာရှင်များလို့အားပေးမြရဲ့ Radio NUG ဖြစ်ပါရဲ့ရှင်။အရေးတော်ပုံအောင်ရမည်။